ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့မှာအိုက်စစ်တွေးကြော်တွေနဲ့ဆင်နွှဲနေတဲ့လက်နက်ကင်ပုံကံသူတွေထဲမှာနိုင်ငံရခြားကလာတဲ့တိုက်ခိုက်ရေးသမားတွေပါဝင်နေပြီးဒီထက်မှာစင်ကာပူနိုင်ငံသားတွေပါပါဝင်နေတယ်လို့ဖိလစ်ပိုင်စစ်တပ်ကတောက်ကြံနေမှာပြောပါတယ်ဖိလစ်ပိုင်နိုင်ငံတဲ့နိုင်ငံရခြားကလာတဲ့တိုက်ခိုက်ရေးသမားတွေရှိနေတာကာလအတော်ကြာနေပြီဖြစ်ပြီးသူတို့ဟာအကြမ်းဖက်ဝါဒနဲ့ဆင်နွှဲနေတဲ့အကြမ်းဖက်မှုတွေဘုံလုတာတွေကိုအကူအညီပေးနေတယ်လို့စစ်တပ်ပြောခွင့်ရဗိုလ်မှူးချုပ် Restituto Padilla ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်မာရာဝီမှာလာရောက်တိုက်ခိုက်သူတွေထဲမှာမလေးရှားနိုင်ငံသားတွေစင်ကာပူနိုင်ငံသားတွေပါနေပြီးအများပြားလဲတည်ဆုံခဲ့ရတာပါတည်ဆုံသူစစ်သွေးကြ12ဦးရှိကြောင်းအတည်ပြုနိုင်ခဲ့ပြီးအဲ့ဒီထက်ကထက်ဝက်လောက်ဟာမလေးရှားအင်ဒိုနီးရှားနဲ့တခြားနိုင်ငံတွေကလာရောက်တဲ့နိုင်ငံခြားသားတွေလို့ဗိုလ်မှူးချုပ်ကပြောပါတယ်ပြီးခဲ့တဲ့လအနည်းနဲ့ငယ်လောက်ကလေးကစစ်စင်ရေးတွေအတွင်းတည်ဆုံကြတဲ့စစ်သွေးကြတွေထဲမှာနိုင်ငံခြားသားတွေပါဝင်နေတာကိုသိကြရပြီးဖိလစ်ပိုင်အစိုးရကဒီနိုင်ငံတွေနဲ့အစိုးရတွေနဲ့ဆက်သွယ်ပြီးလိုအပ်တဲ့အကူအညီတွေကိုရယူခဲ့တာဖြစ်ပါတယ်ကက်သလစ်ဘာသာဝင်အများပြားနေထိုင်တဲ့ဖိလစ်ပိုင်နိုင်ငံမှာမွတ်စလင်မျိုးဖြစ်တဲ့မာရာဝီကိုအင်ကာနိကမော်တီအစ္စလမ်စစ်တွေးကြအရောက်တရာကျော်ကလမ်းမကြီးတွေတရားတွေတင်ပြီးတော့တရားခံဖမ်းဆီးမှုတွေလုပ်ပြီးမြို့ကိုတင်တာပါသမရကအဲ့ဒီမြို့ရှိရာဖိလစ်ပိုင်တောင်ပိုင်းမန္ဒနာကိုကျွန်းစုအတွက်စစ်အုပ်ချုပ်ရေးကိုကြေညာခဲ့ပါတယ်